ကမ္ဘာ့ဘလောက်ဘလုံးပြိုင်ပွဲ16သင်းအဆင့်ရှုံးထွက်ပွဲစဉ်တွေကိုဒနင်္ဂနွေကဆက်ပြီးရှင်းနိုင်ကစားကြတာမှာအင်ရှင်ရုရှားကစပိန်အသင်းကိုပင်နော်ဒီအပါဝင်5ခု4ခုနဲ့အနိုင်ရတယ်လို့ခရိုအေးရှားနဲ့ဒိမတ်ပွဲမှာလည်းပင်နော်ဒီအပါဝင်4ခု3ခုနဲ့ခရိုအေးရှားကအနိုင်ရပြီးควอတာဖိုင်နယ်တက်သွားကြပါပြီ။စပိန်နဲ့ရုရှားတို့ဟာမိနစ်90ပြည့်တဲ့အထိတစ်ဖက်တစ်ဂိုးစီနဲ့တည်ရဖြစ်နေတာကြောင့်အချိန်ပိုနိုင်ဝဲဆက်ကစားတာမှာဘယ်ဘက်ကမှဂိုးမသွင်းနိုင်ကြတဲ့အတွက်ပင်နော်ဒီကံပြီးအဆုံးဖြတ်ယူရတာပါ။စပိန်အသင်းကကိုကေးကန်နဲ့တိုးလုံးမြောက်ပင်နော်ဒီကိုရုရှားကုသမားအကင်ဖီလက်နဲ့ပို့ထုတ်လိုက်ပြီးအက်စပက်ကန်နဲ့၅လုံးမြောက်ပင်နော်ဒီကိုလည်း6တောင်းနဲ့ကန်ထုတ်လိုက်နေတာကြောင့်အဆုံးမှာရုရှားက4ခု2ခုနဲ့နိုင်ရသွားတာပါ။ရုရှားတင်ကွာတာဖိုင်နယ်ဆင်တက်နိုင်တာဟာဆိုဗီယက်ပြည်တော်စုပြိုကွဲပြီးကြတာဆိုရင်ဒါပထမဆုံးအကြိမ်ပါ။ကမ္ဘာ့ဘလောက်ဘောလုံးပွဲမှာစပိန်အသင်းပင်နော်ဒီနဲ့ရှုံးပြီးထွက်သွားရတာလေဒါ3ကြိမ်တော့ဖြစ်ပါတယ်။တနင်္ဂနွေနေ့ဒုတိယပွဲဖြစ်တဲ့ခရိုအေးရှားနဲ့ဒိမတ်ပွဲမှာလည်းမိနစ်90နဲ့အချိန်ပိုနိုင်ရွက်ပြီးတဲ့အထိတစ်ဖက်တစ်ကိုယ်စီနဲ့တည်ကြနေတာကြောင့်ပင်နော်ဒီနဲ့ပဲဆုံးဖြတ်ရပါတယ်။ပင်နော်ဒီ5လုံးမှာခရိုအေးရှားက3လုံးဝင်ပြီးဒိမတ်က1လုံးပဲဝင်တာကြောင့်ပင်နော်ဒီအပါဝင်ခရိုအေးရှားက4ခု3ခုနဲ့နိုင်သွားပါတယ်။ရုရှားနဲ့ခရိုအေးရှားတို့ရဲ့ควอတာဖိုင်နယ်ပွဲကိုမြန်မာစံတော်ချိန်ဇူလိုင်လ10ရက်တနင်္ဂနွေနေ့မနက်7:00နာရီခွဲမှာဆင်နိုင်ကစားပါမယ်။ဇူလိုင်လ2ရက်တနင်္လာနေ့ဒီကနေ့မှာတော့ဘရာဇီးနဲ့မက္ဆီကိုဘယ်လ်ဂျီယံနဲ့ဂျပန်အသင်းတို့ရှင်းတိုင်ကစားကြပါမယ်ခင်ဗျာ။